လမ်း၃၀ပဲမွေးဖွားတဲ့ကလေးများနေကိုထိုင်းမြန်မာနေဆက်ပါ CPI Community Partners International လို့ခေါ်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကဦးစီးပြီးကျင်းပခဲ့ပါတယ်မြန်မာနိုင်ငံထဲမှာတိုင်းရင်းဒေသကကလေးတွေဟာမိခင်အဟာရချို့တဲ့တာကြောင့်လမ်း၃၀ပဲမွေးဖွားပြီးတည်ဆုံတာနောက်စစ်ဘေးစစ်တမ်းတွေကြားမှာမွေးဖွားရင်းတည်ဆုံတာစတဲ့အကြောင်းတွေနဲ့အသက်ဆုံးရတဲ့ကလေးတွေရှိပါတယ်ဒါပေမဲ့ထိုင်းမြန်မာနေဆက်မှာတော့လမ်း၃၀ပဲမွေးဖွားတဲ့ကလေးတွေကိုနီးပညာအကူအညီနဲ့ကလေးတွေအသက်ရှင်အောင်လုပ်နိုင်တာကြောင့်မေတော်စေကန်ရဲ့မျိုးဆက်ပွားကျမ်းမာရေးဌာနကိုဂုဏ်ပြုလက်မှတ်ပေးခဲ့ပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်လမ်းစီပဲမွေးဖွားတဲ့ကလေးများနေ့ကိုပထမအဆုံးအကြိမ်ဖြစ်မြန်မာနိုင်ငံကိုကိုစားပြုပြီးထိုင်းနယ်စပ်မှာဒီကနေ့ကျင်းပခဲ့တာပါမြန်မာနိုင်ငံမှာလမ်းစီပဲမွေးဖွားတဲ့ကလေးတည်ဆုံးမှုတွေများလာတာကြောင့်ပညာရေးလှုပ်ဆောင်တဲ့အနေနဲ့ကျင်းပကြတာဖြစ်တယ်ဆိုပြီးထိုင်းမြန်မာနယ်စပ်မေတော်စည်းကမ်းမှာစေတနာဝန်ထမ်းဖြစ်လှုပ်ဆောင်နေတဲ့တောင်အာဖရိကနိုင်ငံကအငင်းသားဆရာဝန်ကြီးဒေါက်တာသိန်းဝင်းကအခုလိုပြောပါတယ်
။ World Promotivity Day ပေါ့နော်။ကမ္ဘာလာမရှိတဲ့ကလေးများနေ့ကိုကျွန်တော်တို့ Community Partners International ကနေပြီးတော့ကျင်းပတာပါ။ကျွန်တော်တို့ပေါ့နော် WHO ရဲ့ဒီထုတ်တဲ့ကြေညာအရာဆိုလို့ရှိရင်မြန်မာနိုင်ငံမှာတလားအောက်ကလေးတွေဒီနှုန်းထဲမှာဒီလမ်းမရှိတဲ့ကလေးတွေရဲ့ဒီနှုန်းကဟိုများတာကိုတွေ့ရပါတယ်အဲဟိုကျွန်မပြောရင်တော့၁၈ရာခိုင်နှုန်းတော့ရှိတယ်လို့သူတို့ပြောပါတယ်အဲဒီအတွက်ကျွန်တော်တို့ဟိုတကယ်လို့ကလမ်းမရှိတဲ့ကလေးတွေရဲ့ဒီနှုန်းကိုကျွန်မတို့ဆွတ်ချနိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့၅နှစ်အောက်ကလေးတွေရဲ့ဒီနှုန်းကကျသွားမှာဖြစ်ပါတယ
်ထိုင်းမြန်မာနယ်စပ်မှာတော့တိုင်းရင်းသားဒေသကကလေးတွေဟာမိခင်ရဲ့အဟာရချို့တဲ့မှုတွေကြောင့်လာမစီပဲမွေးဖွားတာဒီတည်ဆုံးတာဒီစစ်ဘေးစစ်တမ်းတွေကြားမှာမွေးဖွားရင်းနဲ့ရာသီဥတုဆိုးရတဲ့အခြေအနေအောက်မှာတည်ဆုံးကြတာဒီနဲ့တခြားအကြောင်းအရာတွေကြောင့်လာမစီပဲတည်ဆုံးရတာဒီလည်းရှိနေတာပါထိုင်းမြန်မာနယ်စပ်မေတော်စေကန်းရဲ့မျိုးဆက်ပွားကျန်းမာရေးဌာနမှာတော့ဤပညာအကူအညီနဲ့အဲ့ဒီလိုမျိုးလာမစီပဲမွေးဖွားလာတဲ့ကလေးတွေအတွက်အသက်ရှင်အောင်လှုပ်ဆောင်နိုင်တာတွေရှိနေပြီလို့လည်းဒေါက်တာသိန်းဝင်းကပြောပါတယ
်အားကြောင့်မှအကြောင်းမသိပဲနဲ့ဒီလာတွေကလည်းရှိပါတယ်အဲ့ဒီခါကျတော့ဒါကိုပိုင်ကျော်ဖို့ဖြစ်တဲ့အတွက်ဆက်လာတဲ့ကလေးရဲ့လာမရှိတာကိုကျွန်တော်တို့ကဟိုတတ်နိုင်ကြလို့အသက်ရှင်နိုင်အောင်ဤပညာသုံးပြီးလုပ်ရတဲ့အနေအထားရှိပါတယ်အဲ့ဒါနဲ့တစ်ဆက်တည်းကျွန်တော်တို့ပြောရရင်ဒီမတော်စည်းကမ်းမှာပေါ့နော်ဟိုကျွန်တော်တို့တွေ့ရဆိုလို့ရှိရင်အခု2008တက်စားပြီးတော့လာမရှိတဲ့ကလေးတွေကိုဒီလာမရှိတဲ့ကလေးတွေဟောဒီကလာအကလေးတွေဟောဟိုတီတီဆော့ဆော့တဲ့ဤပညာကိုစပြီးသုံးလာတဲ့အတွက်အခုဆိုလို့ရှိရင်ကျွန်တော်တို့မတော်စည်းကမ်းမှာဒီအကင်တရားမှာဦးဆောင်တဲ့မတော်စည်းကမ်းမှာသူအကလေးတချို့အသက်ရှင်တာကိုကျွန်တော်တို့တွေ့ရတယ်အဲ့ department department လို့ခေါ်တာပေါ့နော်အဲ news of war တမကြီးအတွင်းလူနာဌာနကိုကျွန်တော်တို့ဟိုအတိအကျပြရအနေနဲ့ဒီသူချင်းမျိုးပေါ့နော်အမှတ်တရစုချင်းမျိုးအစီအစဉ်မှာကျွန်တော်တို့ဆက်ထားပါတယ်ခင်ဗ
ျမွေးကင်းစားကလေးတွေထဲမှာအလေးချိန်1ကီလိုအောက်ကလေး1ကီလိုကျော်တဲ့ကလေးနဲ့2ကီလိုအထက်ကလေးဆိုပြီးအုပ်စု3စုရှိပြီး2ကီလိုအောက်ကလေးတွေမှာတော့ကျန်းမာရေးပြဿနာတစ်ခုခုရှိနေတယ်ဆိုပြီးစေတင်ညာရှင်တွေကယူဆနေကြတာပါဒီထဲမှာလမစေပဲမွေးဖွားပြီးကလေးရဲ့ခန္ဓာကိုယ်အလေးချိန်နည်းတဲ့ကလေးရဲ့ခန္ဓာကိုယ်အလေးချိန်နည်းတဲ့ကလေးတွေကိုတော့အသက်ရှင်အောင်ဝေးမြူဖို့အတွက်ကျန်းမာရေးလှုပ်သားတွေကစူးစမ်းလှုပ်ဆောင်ခဲ့ရမှာတော့အခုဆိုရင်ထိုင်းမြန်မာနယ်စပ်မေတော်စည်းကမ်းမှာလမစေပဲမွေးဖွားလာတဲ့ကလေးတွေအများအပြားဟာအသက်ရှင်ပြီးကျမ်းမာရေးကောင်းမွန်စွာနဲ့မွေးဖွားလာနိုင်ပြီလို့ဆိုပါတယ်ဒီအတွက်မေတော်စေကန်းရဲ့မျိုးဆက်ပွားကျမ်းမာရေးအတွင်းလူနာဌာနကိုလည်းဒီကနေ့မှပဲဂုံပြုစုချင်းမြင့်ပွဲလေးလုပ်ခဲ့တာဖြစ်တယ်လို့လည်းဒေါက်တာသိန်းဝင်းကပြောပြသွားပါတယ်ရှင်